တရုတ်နိုင်ငံဝူဟန်မြို့ကမြို့သူမြို့သားတိုင်းကိုကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးနိုင်ဖို့အစီအစဉ်တွေကိုမနေ့အင်္ဂါနေ့နေ့လယ်ပိုင်းနောက်ဆုံးထားပြီးတင်ပြဖို့တာဝန်ရှိသူတွေကိုညွှန်ကြားထားတယ်လို့အစိုးရညွှန်ကြားလာ notice တစ်ခုကိုကိုးကားပြီးနိုင်ငံပိုင်သတင်းဌာနတွေကပြောပါတယ်။မြို့ရင်းကခရိုင်တစ်ခုချင်းစီအနေနဲ့ကိုယ့်နိုင်ငံအတွင်းမှာဆယ်ရက်တော်အတွင်းလူတိုင်းကိုပိုးရှိမရှိစစ်ဆေးနိုင်မဲ့အစီအစဉ်တွေရေးဆွဲထားရမယ်လို့အဲ့ဒီအစိုးရညွှန်ကြားလွှာမှာပါရှိပါတယ်။ကိုရိုနာဗိုင်းရပ်စ်စပြီးပြန့်နှံ့ခဲ့တဲ့လူကြီးရဲ့စစ်တမ်းရှိတဲ့ဝူဟန်မြို့မှာအတော်အလာပိတ်ပင်ကန့်သတ်ထားတာတွေကိုအေဘီလာရှီယန်တွေကဖွင့်ပေးခဲ့ပြီးတဲ့နောက် COVID-19 ကူးစက်မှုအသစ်တွေထပ်ပြီးတွေ့ရတဲ့အတွက်အခုလိုအစိုးရညွှန်ကြားလှော်ထွက်လာတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းဝူဟန်မြို့ဒုံးရွှေအရာတိသက်အရာဝန်တစ်ခုကနေယောဂကူးစက်သူလူနာ6ဦးထိတွေ့ရှိခဲ့ပါတယ်။ဒါပေမဲ့ဒီညွှန်ကြားလှော် notice နဲ့ပတ်သက်လို့တစုံတရာမသိရှိရကြောင်းဒုံးရွှေကယောဂကာကွယ်ထိန်းချုပ်ရေးဌာနတာဝန်ရှိသူတွေက AFP သတင်းဌာနကိုပြောပါတယ်။ကူးစက်ယောဂပြောင်းပွားမှုကာကွယ်ရေးဌာနအကြီးအကဲဝိုးဆောင်ယူကတော့ဝူဟန်မြို့မှာနေထိုင်သူတိုင်းကိုစမ်းသပ်စစ်ဆေးစရာမလိုကြောင်းနဲ့ကိုနေထိုင်ရာရပ်ကွက်အတွင်းကူးစက်မှုမရှိရင်စစ်စရာမလိုဘူးလို့လည်းနိုင်ငံပိုင်သတင်းဌာန CCTV ကိုပြောပါတယ်။တရုတ်နိုင်ငံက COVID-19 ယောဂကိုထိန်းချုပ်နိုင်ပြီးတဲ့နောက်ပိုင်းနိုင်ငံတွင်းအသွားအလာနဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ခွင့်ပြုခဲ့ပြီးအခုတစ်ခါကူးစက်မှုဒုတိယလိုင်းနဲ့ကြုံတွေ့ရတာပါ။ဒီဇင်ဘာလကစပြီး virus ပိုးကူးစက်ခဲ့တဲ့ဝူဟန်မြို့မှာ COVID-19 ယောဂကြောင့်သေဆုံးသူ3869ယောက်ရှိခဲ့ပြီးနိုင်ငံအတွင်းလူအသေးပြောက်အများဆုံးလည်းဖြစ်ခဲ့ပါတယ်ခင်ဗျ။